Welcome to the Voice of America in Burmese.
မင်္ဂလာနက်နက်ခင်ဗျာခင်ဗျာ VOA American အတိုင်းရဲ့2014ခုနှစ်စက်တင်ဘာလ17ရက်ကြာတာပရင်းနေ့မနက်ပိုင်းအစီအစဉ်လေးကို Washington မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ32 40 48 50တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်ခင်ဗျာ။ကျွန်တော်ငိမ့်ချမ်းပါဒီမနေ့အတွက်အစည်းအဝေးတွေကိုတာဝန်ယူတင်ဆက်သွားမှာပ
ါမင်္ဂလာနံနက်ခင်ဗျာခင်ဗျာကျွန်တော်ဆမိုးဝေးပါအခုမနေ့ခင်မှာကြားရမယ့်နိုင်ငံတကာသတင်းတွေမှာထူးခြားတာတွေကတော့အမေရိကန်သမ္မတဘရက်အိုဘားမားဟာအစ္စလာမစ်စစ်သွေးကြွတွေကိုစီရေးရဆောင်ရွက်ဖို့သူ့ရဲ့အစီအစဉ်ကိုမကြာခင်မှာချပြဖို့ပြင်ဆင်နေပါတယ်ရုရှားနိုင်ငံအနေနဲ့သူ့ရဲ့နိုင်ငံကိုချင်းချောက်လာမှုတွေကိုတုံ့ပြန်သွားမှာဖြစ်တယ်လို့သမ္မတပူတင်ကဘော်ရူးနေမှာပြောဆိုလိုက်ပါတယ်ထိုင်းနိုင်ငံမှာရပ်ပေါင်းတရာစစ်အုပ်ချုပ်ရေးကာလအတွင်းလူခွင့်ရေးချိုးဖောက်မှုတွေအများကြီးဖြစ်ခဲ့တယ်လို့လူငင်းချမ်းသာကွင်အဖွဲ့ကပြောဆိုလိုက်ပါတယ်ဒီလိုသတင်းတွေနဲ့လူထူးခြားတဲ့နိုင်ငံတကာသတင်းတွေကိုမတ်စုမြတ်မွန်နဲ့အတူတင်ပြပေးပါပါခင်ဗျာ
ဟုတ်ကဲ့ပါသတင်းဆောင်မတွေထဲမှာတော့ IS အဖွဲ့ကိုနှိမ်နင်းမှုအတွက် American သမ္မတလှုပ်ဆောင်မဲ့အကြောင်
း The president believes this is a high national security priorityand when you have priorities like this that emerge
in bureau ပြောခွင့်ရ George Arnes ကပြောသွားတာပါနောက်ပိုင်းမှာတော့ကမ္ဘာမီဒီယာတွေကမြန်မာမနက်ခင်းအင်္ဂလိပ်စာသင်ခန်းစာတို့ကိုနားဆင်ရမှာဖြစ်ပြီးအပတ်စဉ်တင်ဆက်နေကြဖြစ်တဲ့ဥကြောစံတာရဲ့မြန်မာအရေးသုံးသပ်ချက်နဲ့သူယုံကြည်ရာကဏ္ဍတို့ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်အခုရင်ဆုံးတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဦးဆန်မိုးဝင်းနဲ့မတ်စုမြတ်မွန်တို့ကကြီးညာပေးပါမယ်
American သမ္မတ Barack Obama ဟာအရှေ့လေပိုင်းဒေသမှာလှုပ်ရှားနေတဲ့ IS Islamic စစ်သွေးကြွတွေကို CIA တိုးချဲ့ဆောင်ရွက်ဖို့ရှိတဲ့သူ့ရဲ့အစီအစဉ်နဲ့ပတ်သက်ပြီးတော့ချက်ပြဖို့ပြင်ဆင်ထားပါတယ်။ American ဒေသစံတော်ချိန်ဘော်ရူးနင်းရဖြစ်တဲ့မကြာတော့ခင်အချိန်ပိုင်းအတွင်းမှာသမ္မတ Obama ဟာရုပ်မြင်သံကြားကတဆင့် American ပြည်ထောင်စုရဲ့အမျိုးသားအကျိုးစီးပွားအပေါ်စစ်သွေးကြွတွေကဘလို့ချင်းချောက်မှုတွေပြုလုပ်နေတယ်ဆိုတာနဲ့သူ့အနေနဲ့ဘလို့တိုက်ခိုက်ချေမုန်းသွားမယ်ဆိုတာတွေကိုပြောပြမှာဖြစ်ပါတယ်။ဒီလိုရှင်းပြတဲ့အထက်မှာအီရတ်နဲ့ဆီးရီးယားနိုင်ငံတွေမှာရှိနေတဲ့ IS စစ်သွေးကြွတွေအပေါ်လေကြောင်းကနေတိုက်ခိုက်မှုတွေတိုးမြှင့်ဆောင်ရွက်မဲ့ကိစ္စလည်းပါဝင်မှာဖြစ်တယ်လို့တာဝန်ရှိသူတွေကပြောပါရယ်။သမ္မတအိုဘားမားအနေနဲ့စစ်သွေးကြွတွေအပေါ်တိုးမြှင့်တိုက်ခိုက်မှုတွေပြုလုပ်မဲ့အစီအစဉ်နဲ့ပတ်သက်ပြီးတော့လွှတ်တော်ရဲ့အတည်ပြုချက်ရယူဖို့လိုအပ်လိမ့်မယ်လို့ပါတီကြီးနှစ်ခုစလုံးရဲ့လွှတ်တော်ခေါင်းဆောင်တွေကပြောဆိုထားပါရယ်။ဒါပေမဲ့သမ္မတကတော့သူ့အနေနဲ့လုတ်ပိုင်ခွင့်ရရှိထားပြီးသားဖြစ်တယ်လို့ယုံကြည်တဲ့အကြောင်းပြောပါရယ်။ဒါပေမဲ့လွှတ်တော်ရဲ့ထောက်ခံမှုကိုသူ့အနေနဲ့ကြိုးစားမှာဖြစ်တဲ့အကြောင်းပြောဆိုပါရယ်ဒီတော့တွင် Washington DC မှာရှိတဲ့အမေရိကန်နိုင်ငံရဲ့မွတ်စလင်အဖွဲ့အစည်းခေါင်းဆောင်တွေက IS Islamic စစ်သွေးကြွတွေရဲ့အစွန်းရောက်အကြမ်းဖက်လုပ်ရက်တွေကိုပြင့်တင်ရှုံချလိုက်ကြပါတယ်
ယူကရိန်းနိုင်ငံအရှေ့ပိုင်းကနေရုရှားတပ်သုံးပုံနှစ်ပုံကျော်ကိုရုရှားဘက်ကပြန်ရုပ်သွားပြီလို့ယူကရိန်းသမ္မတပက်ထရိုပေါ်ရိုရှန်ကိုကပြောပါရယ်ရုရှားလိုလာတဲ့ခွဲထွက်ရေးသမားတွေနဲ့အတူတိုက်ဖို့ယူကရိန်းနိုင်ငံနဲ့ဝင်ရောက်ခဲ့တဲ့ဒီရုရှားတပ်80ရာခိုင်နှုန်းလောက်ရုရှားဘက်ကိုပြန်သွားကြပြီဆိုတဲ့ထောက်လှမ်းရေးသတင်းရရှိတဲ့အကြောင်းကိုပုတ်ထူးနေတော့ကရုပ်မြင်သံကြားပေါ်မှာပြသတဲ့ဝန်ကြီးအဖွဲ့စီးပွေးဝဲမှသမ္မတပေါ်ရိုရှန်ကိုကပြောကြားခဲ့တာပါနိုင်ငံအရှေ့ပိုင်းကိုကိုပိုင်အုပ်ချုပ်ခွင့်ပို့ပြီးတော့ပေးမယ်ဥပဒေချမ်းကိုလည်းရှေ့တစ်ပတ်မှာလွှတ်တော်ကိုတင်သွင်းမယ်လို့သမ္မတပေါ်ရိုရှန်ကိုကပုတ်ထူးနေကပဲပြောကြားခဲ့ပါတယ်။ရုရှားနေဆက်ကနေပြီးတော့ယူကရိန်းနိုင်ငံနဲ့ဝင်ရောက်ခဲ့တဲ့ရုရှားတပ်သား1000ထက်မနည်းရှိမယ်လို့နေတို့အဖွဲ့ကခန့်မှန်းထားပါတယ်။အဲ့ဒီရုရှားတပ်သားတွေဟာသဘုံတွေကိုအကူအညီပေးခဲ့တယ်လို့လေ့လာသူအများအပြားကယုံကြည်နေကြပါတယ်။ရုရှားစစ်သားတွေကခွင့်ရယူပြီးတော့ယူကရိန်းမြေပေါ်မှာယူကရိန်းတပ်ဖွဲ့တွေကိုကူညီပြီးတော့တိုက်ပေးနေတယ်ဆိုပြီးခွဲထွက်ရေးသဘုံခေါင်းဆောင်တွေကိုယ်တိုင်ကပြောခဲ့ပြီးမဲ့လဲရုရှားအစိုးရကတော့ယူကရိန်းအရှေ့ပိုင်းကိုတပ်တွေကိုရောစစ်လက်နက်ပစ္စည်းတွေပါပို့ပေးတာမဟုတ်ပါဘူးလို့ညှင်းဆန်ခဲ့ပါတယ်။ယူကရိန်းပြဿနာကိုငြင်းငြင်းချမ်းချမ်းပြေလည်စေလိုတယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်ကယူကရိန်းသမ္မတပေါ်ရိုရှန်ကိုကိုတယ်လီဖုန်းပေါ်ကနေပြောခဲ့တဲ့အကြောင်းခရမလင်နန်းတော်ကအင်္ဂါနေ့ကကိုကသတင်းထုတ်ပြန်ပါတယ်။ယူကရိန်းနဲ့ပတ်သက်လို့ရုရှားရဲ့ဆောင်ရွက်မှုတွေကြောင့်ရုရှားအပေါ်ကျေပြက်တဲ့အရေးယူတန်ခါမှုတွေချမှတ်ဖို့အပိသက်ဆောင်ရွက်နေတယ်လို့အမေရိကန်ပြည်ထောင်စုကအင်္ဂါနေ့ကပဲပြောကြားခဲ့ပါတယ်။ EU ဥရောပသမဂ္ဂကလည်းတန်ခါပိတ်ဆို့မှုအသစ်တွေထပ်လုပ်ဖို့ပြင်ဆင်နေပါတယ်ရှင်။
ရုရှားအနေနဲ့သူ့နိုင်ငံရဲ့လုံခြုံရေးကိုချင်းချောက်လာမှုအစ်စ်တွေကိုတုံ့ပြန်သွားမှာဖြစ်တယ်ဆိုပြီးတော့သမ္မတဗလာဒီမီယာပူတင်ကဘော်ရူးနေမှာပြောဆိုလိုက်တယ်လို့ယူကရိန်းနိုင်ငံမှာဖြစ်ပွားနေတဲ့အထီးကရုံးတွေနဲ့ပတ်သက်ပြီးတော့အနောက်နိုင်ငံတွေကိုအပြစ်တင်လိုက်ပါတယ်။ဒါဟာနေတိုးကိုပြန်ပြီးတော့အသက်သွင်းနေတဲ့လုပ်ရဖြစ်တယ်လို့လည်းပြောပါတယ်။ဘော်ထူးနေမော်စကိုမြို့တော်မှာကျင်းပတဲ့အနာဂတ်လက်နက်အစီအစဉ်နဲ့ပတ်သက်တဲ့အစည်းအဝေးမှာစကားပြောဆိုရင်မစ္စတာပူတင်ကဖြစ်ပေါ်လာနိုင်တဲ့စီးရေးချင်းချောက်မှုတွေအပေါ်ယုံကြည်ရတဲ့ခံမှန်းတွက်ဆမှုတွေပြုလုပ်ဖို့နဲ့ပြည်စုံလုံလောက်တဲ့တုံ့ပြန်မှုတွေကိုရှာဖွေကြဖို့ပြောဆိုသွားပါတယ်။တခြားကိစ္စတွေရှိတဲ့အထက်မှာဥရောပနဲ့အလာစကာမှာချထားတဲ့အမေရိကန်ပြည်ထောင်စုရဲ့မစ်ဇိုင်းဒုံးစနစ်တွေနဲ့ အရှေ့ဥရောပမှာ NATO တပ်ဖွဲ့တွေအင်အားတိဆောက်နေတာတွေအပါဝင်တယ်လို့ Mr. Putin ကပြောဆိုပါတယ်။ NATO အဖွဲ့ကမြန်မြန်ဆန်ဆန်ရွှေ့ရှားနိုင်တဲ့တံပြန်လှုပ်ရှားတပ်ဖွဲ့တွေဖွဲ့စည်းမယ်ဆိုပြီးတော့မကြသေးခင်ကပဲပြောဆိုထားခဲ့တာပါ။ Ukraine နိုင်ငံအရှေ့ဘက်မှာဖြစ်ပွားနေတဲ့အစိုးရတပ်နဲ့ရုရှားလိုလာတဲ့ခွဲထွက်ရေးသဘုံတွေရဲ့ပြိပခတ်အတွင်းရုရှားဘက်ကဝင်ရောက်လာနိုင်ခြေရှိတာကိုဟန်တားဖို့အတွက်အခုလိုလုပ်ရတာဖြစ်တယ်လို့ American သမ္မတ Barack Obama ကပြောဆိုထားပါတယ်။
Scotland နဲ့ကို UK နိုင်ငံတွေကနေခွဲထွက်ပြီးတော့သူရင်ကွဲအောင်မလုပ်ကြဖို့အတွက်ဝန်ကြီးချုပ် David Cameron က Scott လူမျိုးတွေကိုတောင်းပန်ပြီးတော့ရှေ့သတင်းဘက်လုံးမဲ့ဆန္ဒခံယူခဲ့ကြရင် UK နိုင်ငံထဲမှာဆက်ရှိနေရေးဘက်ကမဲထဲကြဖို့တိုက်တွန်းခဲ့ပါတယ်။ England နဲ့ Scotland ကြားသမိုင်းအစဉ်အဆက်ရင်းနှီးတဲ့ဆက်ဆံရေးရှိခဲ့တဲ့အကြောင်းတွေကိုအမှတ်ရစေဖို့ဝန်ကြီးချုပ် Cameron ပုံထုံးနေတော့က Edinburgh မြို့စီသွားပြီးတော့မိသားစုလိုဖြစ်နေတဲ့နိုင်ငံကြီးကွဲသွားမယ်ဆိုရင်သူရင်ကျိုးရပါလိမ့်မယ်လို့ပြောကြားခဲ့ပါတယ်။ Conservative Party ဝန်ကြီးချုပ် David Cameron နဲ့အတူအတိုက်ခံ Labour နဲ့ Liberal Democrat Party ခေါင်းဆောင်တွေလည်း Scotland နယ်ကိုအတူပြီးသွားခဲ့ကြပါတယ်။ Scott လူမျိုးတွေဆန္ဒခံယူပွဲကြရင် UK တဲကနေခွဲထွက်ခြင်းနဲ့ဘက်ကနေပြီးတော့မဲမပေးကြဖို့ပြိုင်ဘက်နိုင်ငံရေးပါတီတွေရှာရှာပါပါစီးလုံးပြီးတော့တိုက်တွန်းခဲ့ကြတာဖြစ်ပါတယ်။နောက်ဆုံးရရှိတဲ့စစ်တမ်းကောက်ခံမှုတွေအရခွဲထွက်ခြင်းတဲ့သူတွေနဲ့ဆက်ပြီးတော့တွဲချင်သူတွေအရေအတွက်အတူတူနီးပါးဖြစ်နေပါတယ်။ဒီကြလွတ်လပ်တဲ့ Scotland အဖြစ်ခွဲထွက်ခြင်းတဲ့သူတွေကသူတို့ကိုရှေးရိုးဆွဲဝါဒီ Conservative အစိုးရအုပ်ချုပ်နေတဲ့အပေါ်မှာလွတ်လပ်တဲ့ Liberal အတွေးအမြင်ရှိတဲ့ Scotland ကမထောက်ခံဘူးလို့ပြောကြခဲ့ပါတယ်။ UK နိုင်ငံထဲမှာဆက်ရှိနေခြင်းသူတွေဘက်ကလည်းခိုင်မာတဲ့ UK ကနေခွဲထွက်မယ်ဆိုရင်စီးပွားရေးပိုင်းမှာရုန်းကန်ရလိမ့်မှာဖြစ်ပြီးတော့လုံခြုံမှုကလည်းလျော့နေသွားလိမ့်မယ်လို့ပြောနေကြပါတယ်။ Scotland နဲ့မှာစန္ဒခံယူပွဲကိုတော့ September 18 ရက်နေ့မှာကျင်းပမှာဖြစ်ပါရရှင
်။ VOA American တိုင်းရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.9 လိုင်းဒိုမီတာ40 kHz 4433ညလိုက်ဒိုမီတာ48 kHz 6.85 နဲ့ဒုတိယနာယူဝတ်မှာလိုက်လက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA American အသံမြန်မာပိုင်းအစီအစဉ်ကကြာသပတေးနေ့လက်လက်ခင်းနိုင်ငံတကာသတင်းတွေဆက်လက်ပြီးတော့ကြီးညာနေပါတယ်ထိုင်းနိုင်ငံမှာရက်ပေါင်း100ကြာမြင့်ခဲ့ပြီဖြစ်တဲ့စစ်အုပ်ချုပ်ရေးကာလအတွင်းလူခွင့်ရေးဖောက်ပြက်မှုတွေတော်တော်များများဖြစ်ပွားခဲ့တယ်လို့လူခွင့်ရေးအဖွဲ့ကြီးဖြစ်တဲ့နိုင်ငံတကာလွတ်ငြိမ်းချမ်းသာခွင့်အဖွဲ့ကပြောဆိုလိုက်ပါတယ်။နောက်ထပ်အဖွဲ့အစည်းတစ်ခုဖြစ်တဲ့လူခွင့်ရေးထိုင်းရှိနေများအဖွဲ့ကလည်းမေလ22ရက်နေ့စစ်တပ်ကအာဏာသိမ်းခဲ့ပြီးတဲ့နောက်ပိုင်းမှာအနည်းဆုံးလူပေါင်း14ယောက်ကိုလက်နက်မှုနဲ့ဆွတ်ဆွဲပြီးတော့စစ်တပ်ကနေညှဉ်းပန်းနှိပ်စက်မှုတွေပြုလုပ်ခဲ့တယ်လို့ဆွတ်ဆွဲပြောဆိုပါတယ်။အဲ့ဒါနဲ့ပတ်သက်ပြီးတော့ဒီအဖွဲ့ကစုံစမ်းစစ်ဆေးရေးတွေပြုလုပ်ဖို့အတွက်ပြည်ထောင်စုဝန်ကြီးဌာနကိုလျှောက်ထားခဲ့ပါတယ်။လန်ဒန်မှာအခြေစိုက်တဲ့ AI အဖွဲ့ကြီးကကြာသပတေးနေ့နေဆွဲနဲ့ထုတ်ပြန်လိုက်တဲ့အစီရင်ခံစာမှာအခုလိုတောင်းဆိုလိုက်တာဖြစ်ပါတယ်စစ်တပ်ရဲ့လုပ်ရဟာလူခွင့်ရေးအခြေခံစံနှုန်းတွေကိုချိုးဖောက်တာဖြစ်တယ်လို့ပြောပါတယ်လူငင်းချမ်းသာခွင့်အဖွဲ့ကြီးကဒီထုတ်ပြန်ချက်ကို CNPO လို့ခေါ်တဲ့စစ်အုပ်ချုပ်ရေးကောင်စီကိုပြီးခဲ့တဲ့သတင်းပတ်ထဲကကြိုးပြီးတော့ပို့ထားခဲ့တယ်လို့ပြောပါတယ် CNPO ကို VOA ကဆက်သွယ်တဲ့အခါမှာတော့ပြောရေးဆိုခွင့်ရှိသူကအဲ့ဒီကြေညာချက်ကိုမတွေ့ရသေးတဲ့အတွက်မှတ်ချက်မပေးနိုင်ဘူးလို့ညင်းဆိုထားပါတယ်
။တောင်တရုတ်ပင်လယ်ထဲကပိုင်နဲ့အငင်းပွားနေတဲ့ကျွန်းတွေနားမှာပြီးခဲ့တဲ့လတုန်းကတရုတ်သင်္ဘောသားတွေကဗီယက်နမ်တံခါးတဲ့တချို့ကိုဖမ်းဆီးရိုက်နှက်ခဲ့တဲ့သက်တေအထောက်အထားတွေရရှိထားတယ်လို့ဗီယက်နမ်အစိုးရကပြောပါတယ်။တံခါးတွေရဲ့သင်္ဘောတွေပါရာဆယ်ကျွန်းတွေနားမှာဩဂတ်စ်လ15ရက်နေ့တုန်းကတားဆီးခံခဲ့ရတာလို့ဗီယက်နမ်နိုင်ငံခြားရေးဌာနကပြောပါတယ်။speed boat တွေနဲ့ရောက်လာတဲ့တရုတ်သင်္ဘောသားတွေကဗီယက်နမ်သင်္ဘောတွေကိုဖျက်ဆီးပြီးတော့ငါးဖမ်းပစ္စည်းတွေကိုယူသွားကြတဲ့အပြင်တံခါးတွေတချို့ကိုလည်းရိုက်နှက်ခဲ့တယ်လို့ဆိုပါတယ်။အဲ့လိုလုပ်ခဲ့တဲ့အထောက်အထားတွေလည်းဗီယက်နမ်အစိုးရမှရရှိထားတယ်လို့ငါးလုပ်ငန်းအဖွဲ့အစည်းဒုတိယအကြီးအကဲက VOA ကိုပြောပါတယ်။တရုတ်အစိုးရဘက်ကတော့ဒီလိုမျိုးဆွဆွဲပြောကြားမှုတွေဟာလုံးဝအမှားတွေဖြစ်တယ်လို့ပုဒ်ဟုနေ့ကတုံ့ပြန်ပါတယ်။ဗီယက်နမ်တံခါးတွေတရုတ်ရေပိုင်နဲ့ချဲဝင်လာတာဖြစ်တယ်လို့တရုတ်နိုင်ငံခြားရေးဌာနကပြောပါတယ်။ငါးတွေအများကြီးရဖို့တရားမဝင်ငါးဖန်းရမှာသုံးတဲ့ဖောက်ခွဲရေးပစ္စည်းတွေနဲ့ငါးဖန်းသင်္ဘောတွေကိုတရုတ်သင်္ဘောသားတွေကဖမ်းဆီးခဲ့တာလို့တရုတ်တို့ဘက်ကဆိုပါတယ်ရှင်
။ဘီလ်နဲ့မလင်ဒါဂိတ်တို့ကအနောက်အာဖရိကမှာတူးမြလာနေတဲ့အီဘိုလာရောဂါကူးစက်မှုတပ်ဖြတ်ရေးအတွက်အမေရိကန်ဒေါ်လာတန်90အကူအညီပေးမယ်လို့ပြောဆိုလိုက်ပါတယ်။ CLT မှာအခြေစိုက်တဲ့အဲ့ဒီ Bill and Melinda Gates Foundation ကကုလသမဂ္ဂနဲ့နိုင်ငံတကာအကူအညီပေးရေးအဖွဲ့တွေကိုအလှူငွေတွေချက်ချင်းပေးအပ်မှာဖြစ်တဲ့အကြောင်းပြောဆိုလိုက်ပြီးတော့အရေးကြီးဖြစ်ပွားနေတဲ့နိုင်ငံတွေကိုအရေးပေါ်အကူအညီတွေအထောက်အကူတွေဝယ်နိုင်အောင်ပေးဖို့ဖြစ်တယ်လို့ပြောဆိုပါရတယ်။ ောက်ပြီးဖောင်ဒေးရှင်းအနေနဲ့စီဝါကူတာဖို့စီဝါနဲ့ယောဂါရှာဖွေရေးပြီးတော့ကူးဆက်မှုကာကွယ်ရေးတွေဆောင်ရွက်ရမှာမြန်မြန်ဆန်ဆန်လုပ်နိုင်အောင်ပူးတွဲလှုပ်ဆောင်သွားမယ်လို့လည်းပြောပါတယ်။အင်ကာနေ့မှာကုလသမဂ္ဂကလေချောင်းကနေအကူအညီတွေစီဝါအထောက်ပံ့တွေအသုံးဆောင်ပစ္စည်းတွေအီဘိုလာဖြစ်ပွားနေတဲ့နိုင်ငံတွေကိုပေးပို့ဖို့အတွက်အမေရိကန်ဒေါ်လာ 3.8 တန်းအသုံးပြုသွားမယ်လို့ပြောဆိုပါတယ်။ယောဂါဖြစ်ပွားတဲ့အတွက်ကုန်းသွယ်လေချောင်းလိုင်းတွေရှော့ချလိုက်တာကြောင့်လူသားချင်းကူညီမှုအထောက်အကူပစ္စည်းတွေပေးပို့ဖို့အခက်အခဲတွေတွေ့နေရပါတယ်
။ဟိမဝန္တာတောင်တန်းဒေသဘက်မှာရှိတဲ့ပါကစ္စတန်နိုင်ငံကက်ရှ်မီးယားဒေသမှာကြီးနေတဲ့ရေတွေဟာမြေပြန့်ဘက်ကိုစီးဆင်းလာတာကြောင့်အဓိကမြေကြီးရဲ့ကမ်းမတွေရေရှမ်းတက်လာတဲ့အတွက်ထောင်ထဲချီတဲ့သူတွေဟာဗုဒ္ဓဟူးနေ့တုန်းကဘေးကင်းရာကိုထွက်ပြေးခဲ့ကြပါတယ်။ပါကစ္စတန်နဲ့အိန္ဒိယနှစ်နိုင်ငံမှာရေကြီးမှုကြောင့်သေဆုံးတဲ့သူဟာ459ယောက်ထက်မနည်းရှိသွားပါပြီ။ပါကစ္စတန်မှာလူနေထူထပ်တဲ့ပန်ချက်ပြည်နယ်နားမှာရေကြီးတဲ့ဒဏ်အဆိုးဆုံးခံရပြီးတော့လူတသန်းကျော်ရေဘေးဒုက္ခရောက်နေတယ်လို့သဘာဝဘေးဒဏ်စီမံခန့်ခွဲရေးဌာနပြောခွင့်ရသူက VOA ကိုပြောပါရယ်။အိန္ဒိယအစိုးရအုပ်ချုပ်တဲ့ကက်ရှ်မီးယားဒေသဘက်မှာတော့တောင်တင်နေတဲ့လူပေါင်းထောင်ချီကိုကယ်ဆင်နိုင်ဖို့အတွက်ကယ်ဆယ်ရေးဝန်ထမ်းတွေဆက်ပြီးတော့ကြိုးစားနေပါရယ်။ရှိပေးဒုက္ခရောက်နေတဲ့သူ9000ခွဲကျော်ရှိတယ်လို့အိန္ဒိယတာဝန်ရှိသူတွေကပြောပါရယ်အစိုးရရဲ့ကူညီကယ်ဆယ်မှုတွေနှေးကွေးနေတဲ့အပေါ်မှာဒေသခံတွေကလည်းစိုးရိမ်နေကြပါရယ်ရှင် Direct from Washington The
Voice of America The VOA ကြာတာပရင်းနေမနက်ဖြန်နောက်ဆုံးရသတင်းတွေကိုဥဆက်မိုးဝင်နဲ့မဆူးမြတ်မွန်တို့ကကြေညာခဲ့တာဖြစ်ပါတယ်အခုအရင်ဆုံးကတော့နိုင်ငံတကာသတင်းတစ်ပုဒ်ကိုတင်ပြပေးပါမယ်အမေရိကန်သမ္မတ Obama ဟာIS ဆွမ်းရောက်အဖွဲ့ကိုဘလို့နှိမ်နှင်းမလဲဆိုတဲ့သူ့ရဲ့မဟာဗျူဟာကိုချပြဖို့ဝါရှင်တန်စံတော်ချိန်ဗိုလ်ဘူးနေ့ည9:00မြန်မာစံတော်ချိန်ကြာတာပရင်းနေ့မနက်9:00ခွဲမှာရုတ်တံကတဆင့်မိန်ကွန်းပြောကြားဖို့ရှိပါတယ်။အကြောင်းစုံကိုဒေါ်လှလှတန်ကတင်ပြပေးပါမယ်
။ဒီနိုင်ငံလုံးကိုရုတ်တံထွင်းကနေနောက်တစ်နာရီလောက်ကြာမှပြောကြားမယ်သမ္မတအိုဘားမားရဲ့မိန်ကွန်းဟာ 9/11 လို့လူသိများတဲ့လွန်ခဲ့တဲ့13နှစ်ကစက်တင်ဘာလ17ရက်နေ့ကအကြမ်းဖက်သမားတွေအမေရိကန်ပြည်ထောင်စုကိုပိုင်စည်းလေရင်တွေနဲ့ဝင်တိုက်ခဲ့တဲ့နေ့မတိုင်းမီအတည့်ရအလိုမှာပြောကြတာလို့ဆိုရပါလိမ့်မယ်။သမ္မတဥပမာအနေနဲ့ ISIS ဒါမှမဟုတ် ISIL လို့ခေါ်တဲ့ Islamic State အစွန်းရောက်စစ်သွေးကြွတွေအန္တရာယ်ကဘယ်လောက်ကြီးမားသလဲ။သူ့အနေနဲ့အဲ့ဒီအုပ်စုကိုအားနည်းစေပြီးဘယ်လိုချေမှုန်းပြစ်မယ်ဆိုတဲ့အစီအစဉ်ကိုချပြမှာဖြစ်တယ်လို့အင်ဗီဒေါ်ပြောခွင့်ရပုဂ္ဂိုလ် George Ennis ကပြောပါတယ်
။ The President believes this is a high national security priority.And when you have priorities like this that emerge
ဒီကိစ္စဟာမြို့သားလူမျိုးရေးမှာထိတ်တန့်ဦးစားပေးရမယ်လို့သမ္မတကယုံကြည်ထားပါတယ်အခုလိုဦးစားပေးမှုတွေရှိလာတာနဲ့အတူဘယ်အခြေအနေရောက်နေသလဲဒီအခြေအနေရောက်ဖို့ဘယ်လောက်အရေးကြီးသလဲဆိုတာကိုအမေရိကန်နိုင်ငံသားတွေနားလည်သဘောပေါက်အောင်တင်ပြနိုင်ဖို့အရေးကြီးတယ်လို့သမ္မတကယုံကြည်ထားပါတယ်ဒါအပြင်အီရန်မှာအုပ်စုအလုံးပါဝင်တဲ့အစိုးရတရားဖွဲ့စည်းရေးဟာအရေးကြီးတယ်ဆိုတဲ့အချက်ကိုလည်းအမေရိကန်နိုင်ငံသားတွေကိုသမ္မတကရှင်းပြဖို့လိုတယ်လို့လည်းယုံကြည်ထားပါတယ်။ဒါ့အပြင်လက်ရှိအစိုးရကိုအနီးကစောင့်ကြည့်လေ့လာကြသူတွေအားလုံးနဲ့လွတ်တော်ကိုယ်စားလှယ်တွေကိုပါရှစ်ဆက်လှုပ်ဆောင်မဲ့ကျွန်တော်တို့ရဲ့ view ဟာဘယ်လိုရှိသလဲဆိုတာကိုသမ္မတကအသေးချာရှင်းပြလိုတာဖြစ်ပါတယ်
။ Mr. Obama နေနဲ့သူ့မိကွန်းထဲမှာပြောမယ့်အသေးစိတ်အချက်လက်တွေကိုတော့ပြောခွင့်ရပုဂ္ဂိုလ်ကထုတ်ဖော်ပြောကြားခြင်းမရှိခဲ့ပါဘူး။ဒါပေမဲ့လို့အီရတ်ကိုအမေရိကန်စစ်တပ်တွေပြန်မလွှတ်ဘူးဆိုတာကိုတော့သမ္မတကရှင်းရှင်းလင်းလင်းပြောခဲ့ပြီးဖြစ်ပါတယ်။သမ္မတအနေနဲ့အင်ကာနေကလည်းလွှတ်တော်နှစ်ရာစလုံးရှိဒီမိုကရက်နဲ့ရီပပ်ဘလစ်ကန်ခေါင်းဆောင်တွေကိုသူ့အစီအစဉ်ကိုရှင်းပြခဲ့ပြီးဖြစ်ပါတယ်။ Islamic State စစ်သွေးကြွတွေကိုကင်တွယ်ဖြစ်ရှိရမှာသမ္မတတွေနဲ့ဒီမိုကရက်ရောရီပပ်ဘလစ်ကန်ပါတီနှစ်ရာစလုံးထံကကျေပြန့်တဲ့ထောက်ကမှုတွေရရှိချပြီးဖြစ်တယ်လို့ထဲလွတ်တော် Republican ကောင်ဆောင် Mitch McConnell ကသတင်းတောက်တွေကိုပြောခဲ့ပါတယ်
။ They are obviously a threat to us. They're not going to go away. And we need to have from the President of the United States the most important leader in the world.
Islamic ဆိုရောက်ဒီဟာကျွန်တော်တို့အတွက်တကယ်ကိုအန္တရာယ်ရှိပါတယ်။သူတို့ဟာတခြားထွက်ခွာသွားကြမှာလည်းမဟုတ်တဲ့အတွက်ကမ္ဘာအရေးကြီးဆုံးခေါင်းဆောင်တဦးဖြစ်တဲ့ American သမ္မတအနေနဲ့Islamic အစိုးရတွေကိုဖြိုခွင်းပစ်နိုင်မဲ့အစီအစဉ်တရချမှတ်ဖို့လိုပါတယ
်။တချို့လွှတ်တော်မတ်တွေကတော့ Syria ပေါ်လေကြောင်းဝင်တိုက်ခိုက်မှုအလားအလာပါဝင် Islamic State အစိုးရအုပ်စုအပေါ်စီရိယကိုအရေးယူဆောင်ရွက်မှုမှန်သမျှကိုလွှတ်တော်ထံကနေသမ္မတအနေနဲ့ကြိုတင်သဘောတူညီမှုရယူဖို့လိုအပ်တယ်လို့အလေးအနက်ပြောခဲ့ကြပါတယ်။ဒါပေမဲ့လို့လည်း Mr. Obama ကသူ့အနေနဲ့လုတ်ပိုင်ခွင့်အာဏာရှိထားပြီးဖြစ်တဲ့ဆိုတာကိုလွှတ်တော်ခေါင်းဆောင်တွေကိုအသိပေးခဲ့ပြီးဖြစ်တယ်လို့အင်ဗျူရောကပြောပါတယ်။Islamic State အစွန်းရောက်အုပ်စုဟာအီရတ်မြောက်ပိုင်းနဲ့ Syria ရှိဒေသအတော်များများကိုတင်ပိုက်ထားပြီးဖြစ်တယ်လို့ လူနည်းစုဘာသာရေးအုပ်စုတွေနဲ့မွတ်စလင်ဟုတ်သူတွေအပေါ်အကြမ်းဖက်မှုတွေကျွလွန်နေတာလည်းဖြစ်ပါတယ်။ဒါအပြင်မကြာသေးမီကပဲစီးရီးယားမှာအမေရိကန်သတင်းတောင်နှစ်ဦးကိုခေါင်းဖြတ်တက်ခဲ့ပြီးအဲ့ဒီတုံ့လှုပ်ပွဲရကောင်းတဲ့မြင်ကွင်းတွေပြသတဲ့ဗီဒီယိုတွေကိုလည်းအင်တာနက်ပေါ်မှာတင်ခဲ့တာဖြစ်ပါတယ်။အီရတ်နိုင်ငံတွင်းမှာအစ္စလာမစ်စတိတ်အုပ်စုသိမ်းပိုက်ထားတဲ့နေရာတွေကိုအမေရိကန်ပြည်ထောင်စုကလေကြောင်းကနေတိုက်ခိုက်ခဲ့တာ153ချိန်မြောက်ရှိခဲ့ပါပြီ။ဒေသတွင်းမှာအမေရိကန်နိုင်ငံသားတွေနဲ့အမေရိကန်အကျိုးစီးပွားကိုကာကွယ်ဖို့လိုအပ်သေးတော့ဒီဘုံးကျဲတိုက်ခိုက်မှုတွေကိုဆက်လက်လှုပ်ဆောင်သွားမှာဖြစ်တယ်လို့သမ္မတကပြောခဲ့ပါတယ်။ဒါအပြင်အမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီပြောခဲ့တဲ့နှစ်ပေါင်းများစွာရရှိခံမဲ့နိုင်ငံတကာညှိနှိုင်းရေးညွန်ပေါင်းအဖွဲ့ဖွဲ့နိုင်ရေးအတွက်လည်းသမ္မတအိုဘားမားအစိုးရအနေနဲ့ကြိုးပမ်းနေတာဖြစ်ပါတယ်။ဝန်ကြီးကယ်ရီဟာဘက်ဒက်ကိုဒီကနေ့ဆက်ရောက်မှာဖြစ်ပြီးဒါဟာသူ့ရဲ့လက်ရှိအရှေ့လယ်ပိုင်းတန်တမာရေးခီးစဉ်မှာပထမဦးဆုံး1500နေရာလေးဖြစ်ပါလေရှင
်သောတာရှင်များရှင်မြမအစိုးရဟာပြုမြင်ပြောင်းလဲရေးကတိတွေကိုအကောင့်ထဲဖော်ဖို့ပြက်ကွက်တယ်ဆိုပြီးလုံခြုံရေးအကူအညီတွေမပေးဖို့နောက်နှစ်နိုင်ငံစစ်ဖက်ဆက်ဆံရေးတွေတင်းကျပ်ကန့်သတ်ဖို့ဆိုပြီးဥပဒေစမ်းတရက်ကိုအမေရိကန်ပြည်ထောင်စုအောက်လွှတ်တော်နိုင်ငံသားရေးဆက်ကော်မတီမှတင်သွင်းလိုက်ပါတယ်ဒီဥပဒေကြမ်းဟာမြန်မာနိုင်ငံဒီမိုကရေစီပေါ်ဆောင်ရေးအတွက်အထောက်ပံ့ဖြစ်စေမှာလားဒါမှမဟုတ်အကြမ်းဖက်တိုက်ခိုက်မယ်လို့ချင်းချောက်ခံစည်ရင်းဝင်မြန်မာနိုင်ငံရဲ့လုံခြုံရေးအတွက်စိုးရိမ်စရာတွေများပိုဖြစ်လာနိုင်မလားဆိုတာအခုလာမယ့်စနေညဓာတ်ရိုက်လေလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်ဆွေးနွေးလို့သူတွေကျမတို့စီကိုကြိုတင်ဆက်သွယ်နိုင်ကြပါတယ် VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က1-239-382-999လေးဖြစ်ပြီးတော့ First နံပါတ်ကတော့1-239-382-992ဖြစ်ပါတယ်။အီးမေးလ်လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။ဓာတ်ရိုက်မပါဝင်မဆွေးနွေးနိုင်သူတွေဆွေးနွေးလိုတဲ့အကြောင်းအရာကိုလိုတိုရှင်းရေးသားပြောကြပြီးတော့ MP3 အသံဖိုင်နဲ့လည်းပေးပို့နိုင်ကြပါတယ်ရှင်။ပါဝင်ဆွေးနွေးကြဖို့ကိုတော်တာရှင်တွေကိုဖိတ်ခေါ်ပါတယ်ရှင
် VOA အသံရဲ့တိုက်ရိုက်လေလိုင်းအစီအစဉ်ကိုအင်္ဂါနဲ့စနေနေ့ညတွေမှာတင်ဆက်ပေးနေပါတယ်ဒီလာမယ့်စနေညအတွက်တိုက်ရိုက်လေလိုင်းအစီအစဉ်မှာပါဝင်ကြဖို့လည်းထပ်မံဖိတ်ခေါ်အပ်ပါတယ်အခုဆက်လက်ပြီးမြန်မာနိုင်ငံဆိုင်ရာသတင်းတပုတ်ကိုတင်ပြပေးပါမယ်တမရဦးသိန်းစင်ရဲ့တတိယအကြိမ်မြောက်အနောက်ဥရောပ၃နိုင်ငံခီးစဉ်အတွင်းမှာပြုပြင်ပြောင်းလဲဖော်ဆောင်နိုင်တဲ့မြန်မာနိုင်ငံအရေးနိုင်ငံထိပ်ပိုင်းကောင်းဆောင်နေတဲ့ဆွေးနွေးမှုဥရောပနိုင်ငံတွေရဲ့ကူညီပံ့ပိုးမှုတွေဟာမြန်မာပြည်သူတွေအတွက်ဘလို့အကျိုးသက်ရောက်မှုတွေရှိနိုင်တယ်လဲဆိုတဲ့အမြင်အမျိုးမျိုးကိုမတ်စုမွန်ကစူးစီးတင်ပြထားတာကိုနားဆင်ကြည့်ပါခင်ဗျာ
စက်တင်ဘာလ10ရက်နေ့မှာအဆုံးသတ်သွားပြီဖြစ်တဲ့တမရဦးသိန်းစိန်ရဲ့ဂျာမနီဆွစ်ဇာလန်နဲ့နယ်သာလန်အနောက်ဥရောပ၃နိုင်ငံ10ရက်တာကြာမြင့်ခဲ့တဲ့ခီးစဉ်အတွင်းမှာနိုင်ငံတော်ဝန်ကြီးချုပ်တမရတွေအပါအဝင်ဝင်ကြီးတွေနဲ့မြန်မာသမ္မတနဲ့ကိုယ်စားလှယ်အဖွဲ့ကြားမြန်မာနိုင်ငံဖွံ့ဖြိုးတိုးတက်ရေးလုပ်ငန်းတွေအတွက်နှစ်နိုင်ငံသဘောတူညီမှုတွေချမှတ်ခဲ့ကြပါတယ်။ဥရောပနိုင်ငံတွေဘက်ကမြန်မာပြည်သူတွေလိုအပ်နေတဲ့အဆင့်မြင့်နည်းပညာပိုင်းဆိုင်ရာကူညီမှုတွေနဲ့ငွေကြေးထောက်ပံ့မှုတွေပေးဖို့ဆွေးနွေးခဲ့တယ်လို့ရေရင်းမြစ်ဆိုင်ရာသဘာဝပတ်ဝန်းကျင်ထိန်းသိမ်းစောင့်ရှောက်မှုအပါအဝင်ဥယျာဉ်စိုက်ပျိုးမှုအတတ်ပညာတွေကိုလည်းမြန်မာသမ္မတဦးသိန်းစိန်ကိုယ်တိုင်ကွင်းဆင်းလေ့လာခဲ့တာကိုတွေ့ရပါတယ်။ဒီလိုမျိုးဥရောပခီးစဉ်တွင်မှာဥရောပနိုင်ငံခေါင်းဆောင်တွေနဲ့မြန်မာအရေးဆွေးနွေးလေ့လာမှုသဘောတူညီချက်တွေဟာမြန်မာပြည်သူတွေရဲ့လက်တွေ့ဘဝကိုအမှန်တကယ်အကျိုးသက်ရောက်မှုရှိစေမလားဆိုတဲ့အပေါ်မှာတော့မြန်မာနိုင်ငံဆန်လုံငန်းရှင်များအသင်းချုပ်ဥက္ကဋ္ဌဦးချစ်ခိုင်ကလယ်သမားတွေရဲ့အခြေခံလိုအပ်ချက်တွေကိုဖြည့်ဆည်းပေးမှသာအကျိုးရှိနိုင်မယ်လို့ဆိုပါတယ
်။အခြေခံလိုအပ်ချက်တွေပဲလိုအပ်တယ်ဆိုတော့အားကျန်သူတွေကတော့အခြေခံလိုအပ်ချက်တွေအခြေခံလိုအပ်တယ်ဆိုတာလယ်သမားမှာတောင်းလို့လိုအပ်တယ်ကျေးမီတေချာလေးကိုကျေးမီကနေဆိုင်တဲ့ဖြစ်နေတဲ့တေချာလေးကိုဖြည့်ရှင်းမှုလို့ရယ်ရာဇူးလူတခံရတဲ့တေချာလေးစီဘကတခံရတဲ့တေချာလေးနောက်ကနိဗ္ဗာန်ပိုင်းဆိုင်ရာအားနည်းနေတဲ့တေချာလေးဒါတွေအားလုံးဟာချက်ချင်းလို့မတေချာလေးအများကြီးတို့အနေပါလေ
သမရဦးသိန်းစိန်ရဲ့ဥရောပခီးစဉ်အတွင်းတောင်ယာစိုက်ပျိုးရေးနဲ့လေယာဉ်လုပ်ငန်းတွေကိုလက်တွေ့ကွင်းဆင်လေ့လာခဲ့မှုနဲ့ပတ်သက်လို့မြမရေးလေ့လာသူဦးအောင်သူငင်းကအခုလိုသုံးသပ်ပါတယ
်သမရအနေနဲ့ကသူကအထူးသဖြင့်သူဘာခေါမလဲစိတ်ပါတဲ့လုပ်ငန်းတွေရှိရပါတော့။ဆိုတော့အထူးသဖြင့်တော့သူကဒီကြေးလက်ဒေတာဖွံ့ဖြိုးရေးနဲ့ဒီဆေးရမှုပေါက်ရောက်ရေးပေါ့။အဲ့ဒါကလည်းသူကပြောလာတဲ့ခါကျတော့ကျွန်တော်ထင်တာကဒီကိစ္စကိုသူတွန်းပြီးလှုပ်ချင်တဲ့ပုံစံရတယ်လို့ထင်တယ်။ကျွန်တော်သိရသလောက်ပေါ့ဒီနယ်သာလန်ကအဖွဲ့အစည်းတစ်ခုကဒီမြန်မာပြည်မှာဒီ AR မြစ်ကြောင်းမှာပေါ့နော်မြစ်ကြောင်းထိန်းသိမ်းရေးလဲပါတယ်။ Now the Kajalo Dilo say a three lady and Yaine, Tia Totaru, Yi Yashi Yero, Dilu Hari, Loku, Juvio Lila Ragara Hari Chile. So I may get a letter county for Busu and Ojanozima, Murile Lura, no, not a Kajalo Nibinale, Lura. So General Tenagaro, Tamararo, do Sik Palu, Solila, Luva Temare. So I may letter General Zima Belu, Piano Chamle, a county form Levono. So Eragaro, Janaki Silem, Yai Sign Lutemare.
อุรบานัยฮันนี่เนี่ยမြန်မာနိုင်ငံဖွံ့ဖြိုးရေးကူညီမှုတွေဟာအမှန်တကယ်လက်တွေ့ကြကြဆောင်ရွက်နိုင်ခြင်းရှိမရှိနောက်ပြီးတော့ငွေကြေးသုံးဆွဲမှုတွေမှာလည်းပွေလင်းမြင်သာမှုရှိတယ်စနစ်ကြတဲ့လှုပ်ဆောင်မှုတွေဖြစ်နိုင်သလားဆိုတာကိုလည်းစောင့်ကြည့်လေ့လာဖို့လိုတယ်လို့မြန်မာရေးလေ့လာသုံးသပ်သူဒေါက်တာရံမျိုးတင်ကအကြံပြုပါတယ်။မအမေရိကန်ကလည်းဖြစ်ဖြစ်ဟိုဥရောပတလန်တာပဲဖြစ
ဒီမှာရှိတယ်လွတ်လပ်တဲ့အရပ်အဖွဲ့ရှိတယ်လွတ်လပ်တဲ့ပညာရှင်တွေတမမိုးရယ်နိုင်ငံတကာမှာရှိတယ်ပေါ့ဗျာလွတ်လပ်တဲ့ဒီစောင့်ကြည့်လေ့လာရေးအဖွဲ့တွေအဲ့ဒီလိုမျိုးတွေနဲ့ထိန်းသိမ်းပြီးတော့အခုဒီအထောက်ပံ့နေအောက်ခြေပြည်သူလူထုပေါ်မှာဟိုအကျိုးပြနိုင်မှုထိရောက်နိုင်မှုတွေကိုဆက်လက်ပြန်ဆန်းစစ်ဖို့လိုအပ်မှုလို့တော့မြင်တယ်အခုအချိန်ဒီအဲ့ဒီအပိုင်းလုံးဆ လာပြီးတော့ဒီတိုင်းလေးလုပ်ဖို့လိုတာပေါ့ဗျာ
သမရဦးသိန်းစိန်ဟာ2023ခုနှစ်ဖေဖော်ဝါရီလ25ရက်နေ့ကနေမတ်လ8ရက်နေ့အထိဥရောပနိုင်ငံ၅နိုင်ငံဖြစ်တဲ့ Norway, Finland, Austria, Belgium နဲ့ Italy နိုင်ငံတွေကိုတွားရောက်ခဲ့သလို2023ခုနှစ်ဇူလိုင်လ14ရက်ကနေ20ရက်နေ့အထိလည်းဥရောပ၅နိုင်ငံဖြစ်တဲ့ Britain နဲ့ပြင်သစ်နိုင်ငံကိုတွားရောက်ခဲ့ပြီးဖြစ်ပါတယ်။အခုတတိယအကြိမ်မြောက်ဥရောပခီးစဉ်မှာတော့ Germany, Switzerland နဲ့ Netherlands နိုင်ငံတွေစီကိုတွားရောက်တာဖြစ်ပါတယ်ရှင်
။မဆုမွန်တင်ပြသွားတာပါခုဆက်လက်ပြီးမြန်မာပြည်ကရေချီးနေတဲ့သတင်းကိုတင်ပြပေးပါမယ်အေရီတိုင်းနဲ့ရှမ်းပြည်နယ်တွေမှာရေဘေးတံကိုပြည်သူတွေခံစားနေရပါတယ်အေရီတိုင်းတာပေါင်းမြို့နယ်မှာတော့ငဝင်မြင့်ရေစိုးရိမ်အမှတ်ကိုကျော်လွန်ပြီးရေချီးနေတာကြောင့်ကျေးရွာ50လောက်ရေဘေးတံခံနေရပြီးကျေးရွာ20လောက်မှာအခြေအနေတွေကဆိုးရွားနေပါတယ်လို့ဒေသခံတွေကပြောပါတယ်ရှမ်းပြည်နယ်မှာလည်းပေါင်းလောင်းဆယ်စီမံကိန်းကြောင့်ရေနစ်မြုပ်တာတွေရှိနေပါတယ်မအေးမာကသတင်းပေးပို့ထားပါတယ်ခင်ဗျာ
ARE တိုင်းတာပေါင်းမြို့နယ်အတွင်းမှာငဝင်မြင့်ရေကစိုးရိမ်ရေမှတ်ကိုကျော်လွန်ပြီးတက်လာတဲ့အတွက်မြင့်နဲ့အနီးတစ်ဝိုက်ကကျေးရွာတွေကရေဘေးတံကိုခံစားနေရပြီးရွာပေါင်း50လောက်ရေနစ်မြုပ်နေတယ်လို့ဆိုပါတယ်ဒီထဲမှာရွာ20လောက်ကတော့လူနေအိမ်တွေပါနစ်မြုပ်နေတဲ့အတွက်ဘေးလွတ်ရာကိုရွှေ့ပြောင်းနေထိုင်နေရကြောင်းဒေသခံတဦးကပြောပြပါဗျာဆိ
ုရင်အဲ့မှာတာပေါင်းမြို့နယ်မှာရွာပေါင်း20လောက်ကရေမြုပ်နေပါတယ်ရှမ်းမှုကတော့ရေတအားသူပေါ့နော်လုံးဝနေလို့မတက်တာကတော့ရွာ20လောက်ရှိပါတယ်ဒီကြီးကြီးရှမ်းကတော့အားလုံးပေါင်းရွာ50ရဲ့အထက်မှာတော့ရှိပါတယ်ကျွန်တော်တို့အဲ့ဒီတာပေါင်းမြို့နယ်မှာဆိုလို့ရှိရင်အလဲဆုံးအိမ်အဆင့်ကမြေကြီးနဲ့ဆိုရင်6ပေ9ပေပွာပါတယ်အဲ့ဒီ6ပေ9ပေကိုတက်မြုပ်တဲ့အပြင်ကိုလူနေအိမ်တွေပါကိုမြုပ်တဲ့အတွက်သူတို့မှအခုလက်ရှိကတော်တော်ဒုက္ခရောက်ပါတယ်ခင်ဗျ
မြေကြီးတာအပြင်ရေမြောင်းတွေပိတ်ဆို့တာကုမ္ပဏီတွေကစီးပွားရေးလုပ်ငန်းတွေအတွက်အင်းတွေလုတာတွေကလည်းအဲ့ဒီဒေသမှာရေကြီးရေရှမ်းမှုတွေကိုပုံမဖြစ်စေတယ်လို့လည်းဒေသခံကဆက်ပြောပြပါဗျာ
။ဟုတ်ကဲ့ဒါပေါင်းမျိုးနဲ့တော့မှရေကြီးတာကကျွန်တော်တို့အေရရှူဝါကုမ္ပဏီကစီမံကိန်းဆိုပြီးတော့လေတွေကိုတင်းပြီးတော့စိုက်တဲ့အချိန်မှာအဲ့ဒီနေရာမှာဖောက်ထားတဲ့မြောင်းတွေရှိပါတယ်ခင်ဗျာရေသေးရေဝါပေါ့ဆိုရေသွင်းရေထုတ်လုပ်တဲ့မြောင်းတွေဟုတ်ကဲ့အဲ့ဒီရေသွင်းရေထုတ်လုပ်တဲ့မြောင်းတွေကိုအခုကတင်းအဖြစ်အသုံးပြုလိုက်တဲ့အခါမှာရေချောင်းဖိတ်ဆို့မှုတွေဖြစ်တယ်ခင်ဗျာဒါကအခုလက်ရှိဖြစ်နေတာပါရေချောင်းဖိတ်ဆို့မှုတွေဖြစ်တာအဲ့ဒီဟာကိုလည်းမြေကြီးတာကတကြောင်းပဲနောက်တစ်ခါမြေကြီးတဲ့နောက်မှာမြေကြီးကြီးတာနဲ့အတူဒီချောင်းမျိုးတွေကိုဖိတ်ဆို့လိုက်တဲ့အတွက်ဒီကျေးရွာတွေဟာတော်တော်များများရေကြီးနည်းနုခါကိုခံရပါတယ်ခင်ဗျာငါလုံးငါဦးကြီးဌာနကအင်္ဂရန်တွေထုတ်ပေးတဲ့နေရာမှာတစ်ချိန်လုံးကအင်းမဟုတ်တဲ့ဟာကိုအင်္ဂရန်တွေထုတ်ပေးတာကြောင့်ပါတယ်သူတို့ကအင်္ဂရန်ထုတ်ပေးမယ်အင်္ဂရန်ထုတ်ပေးတဲ့အခါကျတော့ဒီရေတွေကိုပိတ်ဆို့မှုလုံးကသူတို့ကငားရမယ်ဆိုတော့ဒီအကျိုးစီးပွားတစ်ခုတည်းနဲ့ဆိုရင်ဒီဒေသကမျက်နာတဲ့ပြည်သူတွေအတွက်ကတော်တော်လေးကိုစိုးစိုးဝါးဝါးရှစ်ဆက်ပြီးတော့ဖြစ်လာနိုင်တယ်ရှိပါတယ်ခင်ဗျာ
ပေါင်းလောင်းဆယ်စီမံကိန်းကြောင့်ရှမ်းပြည်နယ်ဘက်ကဒေသတချို့မှာတော့ရေကြီးရေရှမ်းမှုတွေဖြစ်နေပြီးဖျားပထိုးတွေရေနစ်မြုပ်နေတာတွေလူနေအိမ်တွေရေနစ်မြုပ်နေတာတွေလည်းရှိနေတာပါမကြသေးခင်ကပဲရှမ်းပြည်နယ်တာချီလေးမြို့ဘက်မှာရုတ်တရက်တက်လာတဲ့တောင်ကျရေကြောင့်တမြို့လုံးကြီးပါရေဘေးတံကိုခံစားခဲ့ရသလိုထိုင်းဘက်ငွေတန်းနဲ့ချီပြီးပျက်စီးဆုံးရှုံးမှုတွေလည်းဖြစ်ခဲ့ပါတယ် မြန်မာနိုင်ငံကတိုင်းနယ်ပြည်နယ်တို့မှာရေဘေးဒဏ်ကိုခံစားနေရပြီမဲ့ကယ်ဆယ်ရေးကတော့တနိုင်တပိုင်းသာလုံနိုင်ပြီးထိရောက်တဲ့အကူအညီတွေတော့မရကြဘူးဆိုပြီးဒေသခံတွေကပြောကြပါတယ်ရှင်
။မအေးမှသတင်းပေးပို့သွားတာပါ။အခုဆက်လက်ပြီးတော့မြန်မာသတင်းတပုတ်နဲ့ဆက်ပေးပါမယ်။မြန်မာအစိုးရကိုအယုံကြည်မရှိကြောင်းလက်ကမ်းစာရွက်တွေဖြန့်ဝေခဲ့တဲ့အတွက်နိုင်ငံတော်အကြီးညိုပြက်စီမှုပုံမှန်နဲ့ဖန်စီထိမ့်သိမ်းထားတဲ့ကိုထင်ကျော်ကိုရန်ကုန်တိုင်းတရားရုံးတစ်ခုကဒီကနေ့စက်တင်ဘာလ17ရက်နေ့မှာစီရင်ချက်ချမှတ်ဖို့ချိန်ဆထားပါဗျ။ကိုထင်ကျော်ဟာသူ့ရဲ့သဘောထားထင်မြင်ချက်ကိုဖော်ထုတ်ခဲ့တဲ့သူတစ်ယောက်ဖြစ်တယ်လို့ယုံကြည်ချက်ကြောင့်အကျဉ်းချခံထားရတာဖြစ်တဲ့အတွက်ချွင်းချက်မရှိချက်ချင်းလွတ်ပေးဖို့နဲ့အခုလိုလူအခွင့်အရေးလှုပ်ရှားသူတဦးကိုမနာမနေဆက်လက်အရေးယူနေတာတွေကိုအဆုံးသတ်ဖို့နိုင်ငံတကာလူငင်းချမ်းသာကွင်းအဖွဲ့ကြီး AI အဖွဲ့ကြီးကမြန်မာအစိုးရကိုမနေ့ကတောင်းဆိုလိုက်ပါတယ်အကြောင်းစုံကိုဦးဆန်မိုးဝေကတင်ပြပေးပါလိမ့်မယ
်ဟုတ်ကဲ့ပါလူသိများထင်ရှားတဲ့လူခွင့်ရေးလှုပ်ရှားသူကိုထင်ကျော်အပေါ်ညာတာထောက်ထားမှုကင်းမဲ့စွာနဲ့ညှဉ်းပန်းနှိပ်စက်နေကြတယ်ကိုအဆုံးသတ်ပါလို့ဗြိတိန်နိုင်ငံအခြေစိုက်နိုင်ငံတကာလူငင်းချမ်းသာကွင်းအဖွဲ့ကြီးကမြန်မာအစိုးရကိုမနေ့ကကြေညာချက်ထုတ်ပြီးတော့တောင်းဆိုလိုက်ပါတယ်ဒီမိုကရေစီအရေးစင်ဆက်မပြတ်လှုပ်ရှားမှုအဖွဲ့ခေါင်းဆောင်ကိုထင်ကျော်ဟာအစိုးရကိုအယုံကြည်မရှိကြောင်းလက်ကမ်းစာရွက်တွေဖြန့်ဝေခဲ့တာကြောင့်နိုင်ငံတော်အပေါ်အကြီးညိုပြက်စီမှုပုံမှန်905ခခွေးနဲ့ဖမ်းဆီးထိန်းသိမ်းခံထားရပြီးတော့ရန်ကုန်တိုင်းအတွင်းကမြို့နယ်ပေါင်း17မြို့နယ်မှာတရားစွဲဆိုခံထားရသူဖြစ်ပါတယ်။ကိုထင်ကျော်အပေါ်ဖမ်းဆီးထိန်းသိမ်းထားတာဟာမှန်ကန်တဲ့လုံဆောင်ချက်မဟုတ်ဘူးလို့နိုင်ငံတကာလူငင်းချသာခွင့်အဖွဲ့ AI ကယုံကြည်ပါတယ
်။ From Amnesty International's point of view, these are all frame charges for political reasons.And we have adopted him.
နိုင်ငံကလူငင်းချမ်းသာကွင်းအဖွဲ့အနေနဲ့ဒီမှုဟာနိုင်ငံရေးကြောင့်တက်တက်မဲ့အမှုစင်ပြီးတော့အရေးယူတာလို့မြင်ပါတယ်။တကယ်တော့သူဟာယုံကြည်ချက်ကြောင့်ဖန်ဆီးခံထားသူတယောက်ပါ။ဒါကြောင့်သူ့ကိုချွင်းချက်မရှိချက်ချင်းပြန်လွတ်ပေးဖို့တောင်းဆိုပါတယ်။ AI အဖွဲ့ရဲ့အာရှရေးရာပြောရေးဆိုခွင့်ရှိသူ Mr. T. Kuma ပြောဆိုသွားတာဖြစ်ပါတယ်။အရက်သားအစိုးရတည်တက်လာပြီးတဲ့နောက်ပိုင်းလူခွင့်ရေးကိစ္စနဲ့ပတ်သက်လို့တိုးတက်မှုတွေရှိခဲ့တယ်ဆိုပေမဲ့နောက်ပိုင်းမှာတော့အနှုတ်လက္ခဏာဆောင်တဲ့အဖြစ်အပျက်တွေကိုမြင်တွေ့နေရတဲ့အကြောင်းနိုင်ငံတကာလူအဖွဲ့အစည်းတွေအနေနဲ့လည်းဒီလောက်ရက်တွေကိုလစ်လျူရှုထားဖို့မသင့်တဲ့အကြောင်း Mr. T. Kuma ကအခုလိုပြောပါတယ
် There was some progress that happened about 2 years ago 1.5-2 years ago but things are not improving now
လုံခဲ့တဲ့နှစ်ပတ်ဝန်းကျင်လောက်အတွင်းမြန်မာနိုင်ငံမှာလူခွင့်ရေးတိုးတက်မှုတချို့ရှိခဲ့ပါတယ်ဒါပေမဲ့နောက်ပိုင်းမှာတွေ့မြင်နေရတဲ့ဖြစ်ပေါ်မှုအသစ်တွေဟာတော်တော်ကိုစိတ်အနှောက်အယှက်ဖြစ်စရာကောင်းပါတယ်အခုအမှုဟာဘလောက်တောင်ယိုယွင်းနေပြီလဲဆိုတာကိုပြသရာနမူနာတစ်ခုဖြစ်ပါတယ်ကျွန်တော်တို့အနေနဲ့စိတ်ပူပန်မှုဖြစ်ရသလိုနိုင်ငံတကာအတိုင်းအဝိုင်းအနေနဲ့လည်းမြန်မာနိုင်ငံသားတွေကြုံနေရတဲ့ဒုက္ခတွေကိုအလေးဂရုပြုကြဖို့တိုက်တွန်းပါတယ
်လူငင်းချမ်းသာဝင်အဖွဲ့ကြီးကဖမ်းဆီးထိန်းသိမ်းခံထားရသူတွေကြုံတွေ့နေရတဲ့ဒုက္ခတွေကိုအခုကြီးညာချက်နဲ့မိမောင်းထိုးပြထားတာဖြစ်တဲ့အကြောင်းမြန်မာအာဏာပိုင်တွေအနေနဲ့အစိုးရပေါ်ပြစ်တင်ဝေဖန်တာတွေတိတ်တော့အောင်အကျဉ်းနာကင်းမဲ့စွာညှဉ်းပန်းနှိပ်စက်တဲ့လုပ်ရက်တွေကိုချက်ချင်းရပ်ပစ်ဖို့လေ AI အဖွဲ့ကကြီးညာချက်မှာတောင်းဆိုထားတဲ့အကြောင်းမစ္စတာကူမားကပြောပါတယ်ခင်ဗျာ
ကိုထင်ကျော်ဟာမကြာမီနှစ်များအတွင်းကအာနာပိုင်နေရဲ့အေးအေးယူမှုကိုမကြာခဏခံခဲ့ရသူလည်းဖြစ်ပါတယ်။သူက2013အောက်တိုဘာလနဲ့နိုဝင်ဘာလအကြားထောင်ဒဏ်33လစီရင်ခံခဲ့ရပေမဲ့ဒီဇင်ဘာလမှာအစိုးရရဲ့လူငင်းချမ်းသာကွင်းနဲ့ပြန်လွတ်လာခဲ့ပြီးတဲ့အဲ့ဒီနေ့မှာပဲပြန်ပြီးအဖမ်းခံခဲ့ရတာဖြစ်ပါတယ်။ VOA American တန်ရဲ့အင်္ဂါနေ့မနက်ပိုင်းစီစဉ်တွေကိုမနက်9နာရီအထိလိုင်းဒိုမီတာ32 kHz 9323ညလိုင်းဒိုမီတာ40 kHz 9433ညလိုင်းဒိုမီတာ50 kHz 9999နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေဆက်ပြီးအတန်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးဝေဖန်အကြံပေးလိုတယ်။ဒါမှမဟုတ်လည်းတေးသချင်းလက်ဆောင်တောင်းလိုတယ်ဆိုရင်ဖြင့် email လိပ်စာက burmese@voanews.com ကိုဆက်သွယ်နိုင်ပါတယ်ခင်ဗျာ။ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုလည်းအင်တာနက်ဆာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်နက်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့က6